နိုင်ငံတကာငွေကြေးရံပုံငွေဖွဲ့ IMF ရဲ့အကြီးအကဲဟောင်း Dominic Stockhan ဟာလိမ္မဲဆိုင်ရာမတော်မတရားပြုမှုတွေဆိုတဲ့ဆွဆွဲချက်တွေနဲ့ရဲအတန်ကြာဖမ်းဆီးခံခဲ့ရပြီးတဲ့နောက်အခုအခါနယူးယောက်မြို့ချုပ်ခန်းကအမခံနဲ့လွတ်လာပါတယ်။ဒေါ်လာတန်သန်းငွေသားအပြင်၅သန်းတန်စာချုပ်နဲ့အမခံခဲ့ပြီးတဲ့နောက်နယူးယောက်တရားရုံးတရားသူကြီးကမနေ့တုန်းကပဲလွှတ်ပေးလိုက်တာပါ။နယူးယောက်မြို့မန်ဟတန်ရပ်ကွက်မှာယာယီနေထိုင်ဖို့အတွက်လည်းပြည်내တရားရုံးချုပ်တရားသူကြီး Michael Opas ကညွှန်ကြားထားတာဖြစ်ပါတယ်။လက်နက်ကင်စောင့်နေတဲ့အတူ electronic ကိရိယာတက်ဆင်ပြီးသူ့ကိုစောင့်ကြည့်သွားမှလည်းဖြစ်ပါတယ်။IMF အဖွဲ့ကြီးကဟောင်းဟာအရင်တစ်ပတ်ထက်နယူးယောက်မြို့ကဟိုတယ်တစ်ခုမှာအမျိုးသမီးဝန်ထမ်း2ကိုလိမ်မိုင်းဆိုင်ရာစော်ကားဟိုကြိုးပမ်းမှုနဲ့ဆွဆွဲခံထားရတာပါသူ့ကိုတရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ရင်တော့ဆက်စုနှစ်နဲ့ချီပြီးထောင်ဒဏ်ပြစ်ခံရနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပေမဲ့သူကတော့ဆွဆွဲချက်တွေကိုငြင်းဆန်ထားတာပါပြင်သစ်ဗန္ဒာရေးဝန်ကြီးဟောင်း2ဖြစ်ပြီးမကြခင်ပြင်သစ်သမ္မတလောင်းဖြစ်ရှင်ပြိုင်မှုကြီးညာသွားလိမ့်မယ်လို့မျှော်လင့်ထားကြတဲ့Mr. Stockhan ဟာဖက်စီခံခဲ့ရပြီးဒီတစ်ပတ်အစောပိုင်းမှာပဲသူတာဝန်ယူထားတဲ့ IMF အကြီးအကဲယာလူကနေနှုတ်ထွက်သွားခဲ့ပါတယ်။